အနာပိုင်းတွေကလုံခြုံရေးတပ်ဖွဲ့တွေကိုတင်းတင်းကြပ်ကြပ်ချထားဆောင်ရွက်လိုက်တဲ့နောက်မှာလာရှိုးမြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဟာဒီနေ့မှတော်လေးအေးဆေးသွားပြီဖြစ်ပါတယ်။ဒီနေ့အထိကတော့လာရှိုးမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူတစ်ယောက်သေဆုံးပြီး9ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်။လာရှိုးမြို့ရဲ့နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကဆက်ပြောပြမှာပါရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာရာဇဝတ်မှုတစ်ခုကနေစတင်ခဲ့တဲ့နှစ်ရက်ကြာလူစုလူဝေးနဲ့အကြမ်းဖက်တိုက်ခိုက်တာတွေဟာပျက်စီးဆုံးရှုံးတာတွေနဲ့သေဆုံးထိခိုက်တာတွေဖြစ်ပြီးတဲ့နောက်ဒီကနေ့မှာတော့အတော်လေးငြိမ်သက်သွားပြီလို့ဆိုရမှာဖြစ်ပါတယ်လက်တလော့လာရှိုးမြို့ရဲ့အခြေအနေကိုတော့ကြီးနယ်ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကလက်ထောက်ညွှန်ကြားမှုဦးဝေလင်းကအခုလိုပြောပါတယ
်လာရှိုးမြို့အခြေအနေကတော့အေးချမ်းပါပဲခင်ဗျာလူကြိုးရေးတော့ဒင်းရတွေကျွန်တော်ဖြည့်ထားပါပြီလူကြိုးရေးအခြေအနေကျွန်တော်တို့အားလုံးကျွန်တော်တို့9ဝဲဖွဲ့ထားပြီးတော့ကျွန်တော်တို့အဲ့ဒီမှာမြို့ရဲ့အကျွဲကွင်းကြားတဲ့အနေအထားလက်စုံနေချထားပါပါခင်ဗျာ။ဟောကျွန်တော်တို့အဲ့ဒီမှာကျွန်တော်တို့ကကျွန်တော်တို့တပ်မတော်တာကြီးပါပါတယ်ခင်ဗျာ။မြန်မာနိုင်ငံရဲ့တပ်ဖွဲ့ပါပါတယ်။စစ်ဆိုင်တဲ့တာနာရေးဝန်ကြီးဌာနမှာဝန်ထမ်းတွေလည်းပါပါခင်ဗျာ။ဟုတ်ကဲ့ရက်ွက်ဒီအားလုံးမှာလူကြုံရေးပြည့်ဝရှိပါခင်ဗျာ။အကုန်ရောက်သွားပါပြီ
။လာရှိုးမြို့မှာဖြစ်ပေါ်တဲ့ဒီကျက်ဖက်တိုက်ခိုက်မှုတွေဟာအင်ကာနိညနေပိုင်းကမွတ်စလင်ဘာသာဝင်အမျိုးသား2ဦးကဗုဒ္ဓဘာသာဝင်အမျိုးသမီး2ဦးနဲ့အချင်းများရာကအမျိုးသမီးကိုဓာတ်ဆီလောက်မီးရှို့ရာကနေစတင်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်တာတွေဟာမနေ့ညနေပိုင်းမှာလည်းထပ်မံဖြစ်ပွားခဲ့ပါတယ်။ဒီလိုဘာသာရေးအဓိကရုံးဆန်ဆန်ဖြစ်ပွားတဲ့ပြည်ပခတွေကိုဖြည့်ရှင်းဖို့သာသနာရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးနဲ့ရှမ်းပြည်နယ်ဝန်ကြီးချုပ်တို့ကိုယ်တိုင်လာရှိုးမြို့ကိုလာရောက်ပြီးဘာသာရေးခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့တယ်လို့လည်းဦးဝေလင်းကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဦးဆိုင်မြင့်မောင်ကလည်းလာရှိုးမြို့ကဒီကနေ့လက်ရှိအခြေအနေကိုအခုလိုပြောပါတယ်
။လာရှိုးချင်းဒီနေ့ကောင်းပါတယ်ဗျ။ကနေ့ဘာသာမှမကြောက်ဘူးဗျတော်တော်လေးကောင်းပါလေဒီနေ့အေးဆေးဖြစ်သွားတယ်ဆိုတာကတော့ပရမတ်ချက်ကတော့လုံလုံရည်တွေလည်းမြို့အနှံ့တော်တော်ချထားတယ်ဒါတစ်ချက်ပေါ့နောက်တစ်ချက်ကလည်းပဲတကယ်တော့အဲ့ဒီအကျန်းဖက်ပေါ်မှာလိုက်လို့နေတဲ့ဟာတွေကတကယ်တမ်းကျတော့မျက်နှာစိမ့်နေများတယ်ဗျဘယ်ကလာတယ်မှလည်းမသိတာတွေများတယ်ဗျဒေသခံတွေကအဲ့အဲ့ထဲမှာပါတာအင်မတန်နည်းပါတယ်အဲ့ဒီအချက်ကြောင့်လည်းညော့သွားတာဖြစ်နေမှာလေမနေ့ကအဆိုးဆုံးလောက်ဖြစ်သွားပါတယ်
မနေ့ကတော့နေကင်း2နာရီလောက်ကနေညနေ9နာရီလောက်အထိလူစုလူဝေးနဲ့တိုက်ခိုက်မိရှို့ဖြစ်စည်းတာတွေဆက်လက်ဖြစ်ခဲ့ပြီးဒီအကြမ်းဖက်မှုမှာလူတစ်ယောက်သေဆုံးပြီးအနည်းဆုံး9ယောက်ထပ်မံဒဏ်ရာရခဲ့ပါတယ်။ဒီလ28ရက်နဲ့29ရက်နေ့တွေမှာဖြစ်ပွားတဲ့တိုက်ခိုက်မှုတွေကြောင့်လူနေအိမ်9လုံး၊ဘာသာရေးအဆောက်အုံ3လုံး၊ရုပ်ရှင်ရုံ1လုံး၊ဂိုဒေါင်4လုံး၊စိုက်ကန်32ခန်း၊မော်တော်ယာဉ်2စီးနဲ့စိုက်ကယ်7စီးပျက်စီးခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်။လောလောဆယ်မှာတော့အကြမ်းဖက်မှုကျူးလူသူ20လောက်ကိုဖမ်းဆီးထားပြီးပုံမှန်144ညမထွက်ရအမိန့်ကိုလည်းဆက်လက်ထုတ်ပြန်ထားပါတယ်။လာရှိုးမြို့မှာဒီလိုအကြမ်းဖက်မှုတွေဖြစ်နေပေမဲ့လာရှိုးကနေမူဆယ်မန္တလေးဘက်ကိုသွားတဲ့ကားလိုင်းတွေဟာပုံမှန်ပြေးဆွဲနေစေဖြစ်ပါတယ်။မြို့ပေါ်ကဈေးဆိုင်တွေကတော့ဒီကနေ့အထိပိတ်ထားရစေရှိနေပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ဇွန်လကရခိုင်ပြည်နယ်မှာဘာသာရေးအဓိကရုံးဆက်ဆံပြည်ပခန့်တွေဖြစ်ပွားပြီးတဲ့နောက်ဒီနှစ်အတွင်းမှာတော့မန္တလေးတိုင်းဒေသကြီးကမိချီလာနဲ့ပဲခူးနဲ့ရန်ကုန်တိုင်းဒေသကြီးကမြို့ကြီးတွေမှာဒီလိုမျိုးအထီးကျုံးတွေထပ်မံဖြစ်ခဲ့ပါတယ်။ဒီပြည်ပခတွေဟာပြည်မှုကျွလွန်မှုပေါ်မှာအခြေခံပြီးတဲ့နောက်ဘာသာရေးလူမျိုးရေးဆက်ဆံအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။